ထိုင်းနိုင်ငံမကောက်မြို့မှာအခြေခံဥပဒေပြင်ဆင်နိုင်မယ့်အလားအလာတွေဆွေးနွေးနေကြတဲ့လွှတ်တော်ဟဲကိုတန်ဆူကြိုးတွေကြော်ပြီးတော့ဝင်ရောက်ဖို့ကြိုးစားတဲ့ဆန္ဒပြသူတွေကိုထိုင်းရဲတို့ကမိသက်ပိုက်တွေတုံးပြီးတော့တားဆီးခဲ့ပါတယ်။ထိုင်းနိုင်ငံရဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပြင်ဆင်ရေးဝန်ကြီးချုပ်ဘရက်ချန်အိုချာနှုတ်ထွက်ပေးရင်းနဲ့ထိုင်းတော်ဝင်မိသားစုရဲ့အာဏာလျှော့ချရေးကိုဆန္ဒပြသူတွေကလှရုံနဲ့ချီတောင်းဆိုနေကြတာပါ။အကာရံတွေချထားတဲ့ထိုင်းလွှတ်တော်အဆောက်အုံရှိမှာရှားနဲ့ချီတဲ့အစိုးရထောက်ခံသူတွေကလည်းတံပြန်ဆန္ဒပြခဲ့ကြသလိုအခြေခံဥပဒေပြင်ဆင်တာမျိုးတွေမလုပ်ဖို့တောင်းဆိုခဲ့ကြပါတယ်။လွှတ်တော်ရှိကတန်ဆူကြိုးတွေဖယ်ရှားပြဖို့ဆိုင်ကယ်အုပ်ထုပ်တွေနှကောင်စည်းတွေနဲ့ရောက်လာတဲ့အစိုးရဆန့်ကျင်ဆန္ဒပြသူတွေကိုအထူးကြုံဖြစ်ရှိထိုင်းရဲ့တပ်ဖွဲ့ကမိသက်ပိုင်နဲ့ထိုးပြီးတော့တားဆီးခဲ့တာကိုတိုက်ရိုက်ထုတ်လွှင့်တဲ့ဗီဒီယိုပုံရိပ်တွေမှာတွေ့ရပါတယ်။ဆန္ဒပြသူတွေကလည်းရှောင်းဆောင်မိခုံငွေတွေထုတ်တဲ့ဘုံတွေနဲ့ရဲတွေကိုပြန်ပြီးတော့ပစ်ခတ်ခဲ့တာပါ။စစ်တော်နေမီတာ50အကွာတိဘသူမှကတ်မလာဖို့လဲရဲတွေကတာမြင်ခဲ့ပါတယ်။အနီးအနားမှာတော့ရာနဲ့ချီတဲ့ဆန္ဒပြသူတွေစုဝေးခဲ့ကြတာပါ။ထိုင်းဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်မယ့်နီလာပေါင်းစုံကိုစစ်တော်အမတ်တွေတင်ပြဆွေးနွေးနေတာဖြစ်ပါတယ်။စစ်အကြီးကဲဟောင်းလည်းဖြစ်တဲ့ဝင်းကြီးချုပ်ချောင်းအောင်ချာနှုတ်ထွက်ပြင်းနဲ့ဖွဲ့စည်းပုံပြင်ဆင်ရေးဆန္ဒပြသူတွေကနဦးတောင်းဆိုခဲ့ပေမဲ့နောက်ပိုင်းမှာတော့ဘရင်စင်နဲ့ပြုပြင်ရေးကိုပါတောင်းဆိုလာကြတာလည်းဖြစ်ပါတယ်။